စီးရီးယားနိုင်ငံတွေကကတ်တပ်ဖွဲ့တွေပေါ်စစ်စင်ရေးတွေစတင်လိုက်ပြီဖြစ်တဲ့အကြောင်းတူရကီသမ္မတရီချစ်တိုင်ယက်အာရဒွန်ကကြေညာလိုက်ပါတယ်။တူရကီသမ္မတကတော့ငြိမ်းချမ်းရေးတွေဦးလိုမြည်ဖိထားတဲ့စစ်စင်ရေးကိုစတင်လိုက်တဲ့အကြောင်းတူတန်လူမှုကွန်ရက်ကလည်းဒီနေ့ပဲကြေညာလိုက်တာပါ။တူရကီနိုင်ငံပေါ်ချင်းချောင်းနေတဲ့အကြမ်းဖက်ဝါဒကိုချိန်မုံမို့ရည်ရွယ်ထားတဲ့စစ်စင်ရေးဖြစ်တဲ့အကြောင်းလည်းပြောဆိုခဲ့ပါတယ်။ကတ်တပ်ဖွဲ့ဦးဆောင်တဲ့စီးရီးယားဒီမိုကရက်တစ်တပ်ဖွဲ့ကတော့တူရကီတိုက်လေယာဉ်ရဲ့တိုက်ခတ်မှုတွေဟာအရသားတွေကိုထိမှန်နေပြီးထိတ်လန့်ခြောက်ခြားနေကြတဲ့အကြောင်းပြောဆိုခဲ့တာပါ။အကြမ်းဖက်သမားတွေဖြစ်သတ်မှတ်ပြီးတူရကီနိုင်ငံကထိုးစစ်ဆင်မှုအချိန်ယူပြင်ဆင်ထားတဲ့ကတ်တပ်ဖွဲ့တွေကိုတော့ IS ဆက်ရောက်တွေကိုချိန်မုံရမှာအဓိကမဟာမိတ်ဖြစ်အနောက်နိုင်ငံတွေကလက်ခံထားကြပါတယ်။အမေရိကန်တပ်ဖွဲ့တွေပြန်လည်ရုပ်သိမ်းတော့မယ့်အကြောင်းအင်ဖြူတော်ကရုတ်တရက်ကြီးညာလိုက်ပြီးတဲ့နောက်မှာပဲဒီကနေ့တူရကီနိုင်ငံကစစ်စင်ရေးတွေစတင်လိုက်တာပါ။တပ်တွေကိုပြန်ရုပ်သိမ်းမှုဆုံးဖြတ်ချက်ပေါ်ဝေဖန်မှုတွေအကြီးအကျယ်ထွက်ပေါ်ခဲ့ပေမဲ့လည်းတမန်ထရန့်ကတော့အသုံးမချတဲ့စစ်ပွဲကိုရပ်ဖို့လိုတဲ့အကြောင်းကာဝယ်ပြောဆိုခဲ့တာပါ။အုပ်စုပေါင်းစုံကမှနှစ်ပေါင်းအရာနဲ့ချီတက်ခတ်နေကြပြီးအမေရိကန်အနေနဲ့အရှေ့လေပိုင်းဒေသမှာလည်းဘယ်တော့မှမရှိသင့်တဲ့အကြောင်းနဲ့တပ်ဖွဲ့ဝင်50ကိုပြန်ရုပ်သိမ်းမယ်အကြောင်းဒီနေ့ပဲ Twitter လူမှုကွန်ရက်ကနေပြောဆိုခဲ့တာလည်းဖြစ်ပါတယ်။တပ်တွေကိုပြန်ရုပ်သိမ်းမယ်ဆုံးဖြတ်ချက်ပေါ်မှာတော့အတိုက်ခံဒီမိုကရက်တစ်ပါတီကလွှတ်တော်ကိုယ်စားလှယ်သမခသမ္မတရဲ့ Republican Party ကလွှတ်တော်အမတ်တွေကပါအပြင်းထန်ဝေဖန်ခဲ့ကြတာဖြစ်ပါတယ်။